နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းထောင်ကနေနေအခြေချုပ်ပြောင်းရွှေ့လိုက်တယ်ဆိုတဲ့သတင်းကိုကြားသိမှထားတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOE ကိုခုလိုပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်အနေနဲ့ကတော့ရုံတရားကြားသိရမှုမရှိပါဘူးဗျာ။ခုနပြောတဲ့အတိုင်းပဲကျွန်တော်ကြားသိရမှုမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာ။
မနေ့တော့ကလည်းဒေါက်ဆန်းစုကြည်နဲ့ပြည်တော်စုလွတ်တော်နိုင်ကဦးတီခွန်မြတ်တွေ့ဆုံခဲ့ရဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လည်းမဟုတ်မမှန်ကြောင်းပြောပါရယ်။အာရှနိုင်ငံတွေကထိတ်တန့်ခေါင်းဆောင်တွေကလည်းဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုပြင်ဆင်နေရဆိုတဲ့သတင်းတွေထွက်နေသလိုလက်ရှိမြန်မာနိုင်ငံမှာရောက်နေတဲ့တရုတ်နိုင်ငံသား၏ဝန်ကြီးဌာနရဲ့အာရှရေးရအထူးကိုယ်စားလှယ်နဲ့ဒေါက်ဆန်းစုကြည်တွေ့ဆုံဖို့ရှိမရှိ VOE ကမေးမြန်းလာမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဗိုလ်ချုပ်ကြီးရာပြည့်တို့ဦးစီးတဲ့အဖွဲ့နဲ့တွေ့ပြီးကြောင်းနိုင်ငံသားဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဝန်ကြီးဌာနတွေနဲ့တွေ့ဖို့ရှိမှာဖြစ်ပြီးကြံတဲ့အစီအစဉ်တွေတော့မရှိပါကြောင်းပြောပါရယ်နေပြည်တော်မှာရောက်နေတဲ့တရုတ်အထူးကိုယ်စားလှယ်အနေနဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ကတော့ဒီကနေ့မနက်ပိုင်းတွေ့ဆုံခဲ့တယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်ဒီရက်ပိုင်းမှာတော့ဒေါက်ဆန်းစုကြည်ကိုနေအကျယ်ချုပ်ပြောင်းရွှေ့ထားပြီးဖြစ်ကြောင်းနဲ့တမရဦးဝင်းမြင့်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့အပါအဝင် NLD ပါတီထိပ်ပိုင်းခေါင်းဆောင်တွေကိုပြန်လှုပ်ပေးမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒါအပြင်လာမယ့်ဩဂုတ်လ၁ရက်နေ့နောက်ပိုင်းဂျာကာလာအစိုးရဖွဲ့ပြီးတမရဟောင်းဦးသိန်းစိန်ကပြန်ပြီးဥဆောင်မယ့်အကြောင်းနဲ့အဲ့ဒီနောက်တစ်နှစ်ရွေးကောက်ပွဲကျင်းပမယ်ဆိုတဲ့ပြောဆိုမှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်ရှင်